တမန်ဒေါ်နယ်ထရမ့်ဟာ1985ခုနှစ်ကနေ1994ခုနှစ်အတွင်းဒေါ်လာ 1.2 ဘီလီယံလောက်အခွန်ဌာနကိုအရှုံးပြခဲ့တယ်လို့ New York Times သတင်းစာမှာဖော်ပြထားပါတယ်။ဒါကြောင့်အဲ့ဒီနှစ်ကာလအများစုမှာသူဟာဝင်ငွေကိုမပေးခဲ့ရပါဘူး။တမန်ထရမ့်ရဲ့အခွန်ပေးဆောင်မှုဆိုင်ရာမှတ်တမ်းကိုထုတ်ပြီးဖို့အတိုက်ခံဒီမိုကရက်တွေကဆက်ပြီးတော့တောင်းဆိုနေချိန်မှာပဲတခြားထိတ်တိုက်အခြေအနေတွေလည်းဖြစ်နေပါတယ်။ဒီကြောင်းအနေနဲ့ဖတ်ကပ်ပြီး VOA အင်ဖြူတော်သတင်းတောက် Best TV Reader ခရစ်ဆာရာပေးပို့ထားတဲ့သတင်းမှာကိုကိုကျော်သိန်းကပြောပြပေးပါမယ်ရှင်။
ကိုယ်တိုင်ကြိုးစားခဲ့တဲ့ဥယျာဉ်ဆောက်လုပ်ရေးလုပ်ငန်းရှင်အသေးယူလို့ညှိနှိုင်းလာမှာဆရာတဆူအောင်မြင်တဲ့စီးပွားရေးလုပ်ငန်းရှင်ဆိုတာတွေက1980နဲ့90ပြည့်နှစ်တွေမှာမစ္စတာထရမ့်ကိုယ့်ကိုယ်ကိုပုံဖော်ပြောဆိုခဲ့တာတွေပါဒါပေမဲ့1985ကနေ1994ခုနှစ်တွင်မစ္စတာထရမ့်ရဲ့စီးပွားရေးလုပ်ငန်းတွေမှာဒေါ်လာ 1.2 ဘီလီယံအရှုံးကျခဲ့တာကြောင့်အမေရိကန်အခွန်အထမ်းဘယ်သူတည်းမဆိုပိုရှုံးခဲ့ပြီးတော့အဲ့ဒီဆယ်နှစ်ထက်က10နှစ်မှာသူဟာဖက်ဒရယ်အခွန်တွေမဆောင်ပဲနေလို့ရခဲ့ပါတယ်သမားအနေနဲ့အခွန်မှတ်တမ်းထုတ်ပြန်ပေးဖို့မြင်တာတိတ်မကြသေးခင်အမေရိကန်သမိုင်းမှာသူတယောက်တည်းပဲရှိပါတယ်။ဘာကြောင့်အခွန်မှတ်တမ်းထုတ်ပေးဖို့မြင်တာပါလဲ။ Brandon တရားရေးဆိုင်ရာဌာနက Rudy Marboni ရဲ့အမြင်က
Perhaps his taxes may show that he's not as wealthy as he claims to be.
သူပြောတယ်လားတကယ်တမ်းမချမ်းသာဘူးဆိုတာသူ့အခွန်မှတ်တမ်းမှာပြနေနိုင်ပါတယ်။အဲ့လိုဆိုရင်သမားရွေးကောက်ပွဲတွေအတွက်မဲဆွယ်ခြင်းကသူပြောခဲ့တဲ့အဓိကအချက်ကအပြော့သွားမှာပါ။
သမရချမ်းရဲ့အခွန်မှတ်တမ်းကိုအတိုက်အခံဒီမိုကရက်တွေတောင်းနေတာကြားပါပြီ။ပြည်ပစီးပွားရေးလုပ်ငန်းတွေနဲ့အသေးယူလုပ်တာမှာအကျိုးစီးပွားပြည်ပခါပြီးရှိခဲ့သလား။အခွန်ဆောင်တာမှာလိန်ထားသလား။2019ခုနှစ်ကအခွန်စနစ်ပြုပြင်ပြောင်းလဲတာကနေသူ့အတွက်အကျိုးဖြစ်စေခဲ့သလားဆိုတာတွေကိုစမ်းစစ်ဖို့တောင်းနေတာပါ။သမရချမ်းကတော့ဘေးဘူးလို့ညင်းထားတာကြောင့်တရားရုံးမှာရင်ဆိုင်ကြရမယ့်ပုံရှိနေပါတယ်
။ They want to know every deal I've ever done. Now Mueller, I assume,
$35 million. အထူးဆုံးသောစစ်ဆေးရေးမှူးရောဘတ်မူလာရဲ့အစီရင်ခံစာအပြည့်အစုံကိုပေးဖို့ရှေ့နေကျဝီလျံဘားကညင်တာကြောင့်သူဟာစွတ်တော်ကိုမထီမဲ့မြင်လုပ်တယ်လို့အောက်လွတ်တော်ဒီမိုကရက်အမတ်တွေကဆုံးဖြတ်လိုက်တာပါ။အောက်လွတ်တော်တရားရေးကော်မတီဥက္ကဋ္ဌဂျယ်ရီနက်ဒလာက
We are now in it. We are now in a constitutional crisis.
လက်ရှိမှာကျွန်တော်တို့ဟာအခြေခံဥပဒေဆိုင်ရာအကျက်အတည်းတစ်ခုကိုရင်ဆိုင်နေရပါပြီ
။အဲ့ဒီဆုံးဖြတ်ချက်ကိုသမ္မတကအုပ်ချုပ်ရေးလုပ်ပိုင်ခွင့်အာဏာသုံးပြီးပိတ်လိုက်ပါတယ်။အဓိပ္ပာယ်ကတော့သူတို့ကဆင့်ခေါ်တာနဲ့ရင်ဆိုင်ရရင်တော့မှတတ်မှတ်တဲ့အချက်လက်တွေကိုအများပြည်သူသိအောင်ထုတ်ပြန်မပေးဘူးသမရကတားဆီးလိုက်တဲ့သဘောပါအဲဒါကြောင့်သွတ်တော်နဲ့အဆိုအရဥပဒေရေးရာတားဆီးလွန်ဆွဲပွဲတစ်ခုဖြစ်လာမယ့်အခြေအနေရှိနေပါတယ်ဒီအပေါ်လူလူရဲ့အမြင်ကကောင်းမှမဟုတ်ပေမဲ့သမရယူကောက်ပွဲဝင်မဲ့သူတွေအတွက်တော့အခွင့်ကောင်းဖြစ်နိုင်တယ်လို့ဂျော့ချ်ဝါရှင်တန်တက္ကသိုလ်ကသမရရေးရာပညာရှင်တော့ဒ်ဘဲလ့ကပြောပါတယ
် Every time we have something like that this trust in government goes downand the people see that government is fighting
among themselves right now ဥပဒေရေးပိုင်းပေါ်ယုံကြည်မှုကျသွားပါတယ်ဘုရားဟာလူတွေအတွက်လုံခြုံရမယ့်အစားသူတို့အချင်းချင်းချနိုင်ကြတယ်လို့လူလူကမြင်လာပါတယ်နောက်သမရရွေးကောက်ပွဲနိလာတာနဲ့အမျှသူတို့ကိုသူတို့လက်ရှိသမရနဲ့မတူဘူးလို့ပုံဖော်ခြင်းနဲ့သမရကိုယ်စားလှယ်လောင်းနေတဲ့အတွက်တော့ဒီအချက်ကအခွင့်အလမ်းတချို့ဖြစ်စေနိုင်ပါတယ
်သူတော်ကဆင့်ခေါ်တာတွေကိုလိုက်နာဖို့သမရဆန်ကညင်းနေတာကြောင့်အေးအေးကိုတောင်းဆိုတာတွေပိုတိုးလာနေပါတယ်သမရဆန်မှာသူ့ကိုထောက်ခံသူတွေကိုစီယုံနိုင်ဖို့သူကိုအရေးမယူယူအောင်ဒီမိုကရက်တွေကိုစွပ်ပြီးတွန်းနေတယ်လို့အောက်တော်ဥပဒေအရန်စီဘလူးစီကအင်္ဂါနေ့မှာဆွဆဲပြောဆိုပါတယ်ခင်ဗျာ